American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ရှင
်။ American နိုင်ငံတကာဖွံ့ဖြိုးမှု Agency USAID ရဲ့ဖွံ့ဖြိုးမှုဆိုင်ရာကြိုးပမ်းမှုထဲမှာအဓိကပန်းတိုင်ကတော့ကိုခြေထောက်ပေါ်ကိုရက်တည်နိုင်ရေးဖြစ်ပါတယ်။အခြေခံစဉ်းစားချက်က American ဆိုရရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်နိုင်ငံခြားအထောက်ပံ့မရှိမဖြစ်လိုတာမဟုတ်တော့တဲ့အခြေမျိုးရောက်ဖို့ပြင်ဆင်တာပါဒီရည်မှန်းချက်ကနိုင်ငံခြားအထောက်ပံ့လိုအပ်မှုကိုအဆုံးသတ်နိုင်မဲ့အဓိမရည်မှန်းချက်ရရှိရေးအတွက်စဉ်းစားထားတဲ့ခိုင်မာတဲ့မူပေါင်းဖြစ်တယ်လို့ USAID အဖွဲ့ရဲ့အာဖရိကဆိုင်ရာယာယီလက်ထောက်အုပ်ချုပ်ရေးမှူး Chris Meloni ကဆိုပါတယ်သူက
If we want to end the need for foreign assistance in a given
ကျွန်တော်တို့ကူညီနေတဲ့နိုင်ငံတစ်ခုအတွက်ကျွန်တော်တို့ရဲ့နိုင်ငံခြားအကူအညီလိုအပ်မှုကိုအဆုံးသတ်ဖို့ဆိုရင်အဲ့ဒီနိုင်ငံကိုကကိုကိုကိုရက်တီနိုင်လာရမယ်လို့ဆိုလိုတာပါလို့ပြောသွားတာပါ USAID အဖွဲ့အနေနဲ့ဒီကိုကကိုရက်တီရေးပေါ်စဉ်းစားတွက်ချက်တာကတကယ့်အတိအကျနည်းလမ်းနှစ်ခုရှိပါတယ်တစ်ခုကတော့နိုင်ငံတစ်ခုရဲ့တန်ဋိဌာန်ချတာမှုကိုဆက်စစ်တာပါလို့ယာယီလက်ထောက်အုပ်ချုပ်ရေးမှူးမလွန်နီကဆက်ပြောပါတယ
် What I mean by commitment are things like policy choices
တန်ဋိဌာန်လို့ပြောရမှာကျွန်တော်တို့ဆိုလိုတာကကုလိုအခြေအနေမျိုးတွေပါ policy ရွေးချယ်စရာတွေတရားဝင်မဟုတ်တဲ့အလို့သဘောအစိုးရလုပ်ငန်းစဉ်တွေယဉ်ကျေးမှုစံနှုန်းတွေနိုင်ငံဖွံ့ဖြိုးရေးအတွက်ရွေးချယ်ဆုံးဖြတ်ခီးနှစ်ရာမှာအထောက်အကူဒါမှမဟုတ်အနှောက်အယှက်ဖြစ်စေတာတွေပေါ်မှာတန်ဋိဌာန်ချတာတာပါလို့ပြောသွားတာပါဒုတိယဆန်းစစ်တဲ့ချက်ကတော့စွမ်းဆောင်ရည်လို့ဆိုပါတယ်သူကပဲ
So things like education levels health levels the
ability ညာရေးစင်တန်းကျန်းမာရေးစင်တန်းအစိုးရနဲ့လက်တွေ့ဝန်ဆောင်မှုပေးနိုင်စွမ်းအရက်ဘက်လူမှုအဖွဲ့အစည်းတွေရဲ့အင်အားတောင့်တင်းမှုစီဝိုင်းခြေကံစာဦးစတဲ့စာရွက်ပေါ်မှာချရည်ယုံတဲ့တင်အလွယ်တကူလှုပ်လို့မရတဲ့ကိစ္စရမျိုးကိုဆိုလိုတာဖြစ်တယ်လို့ပြောသွားတာပါ USAID အနေနဲ့ယုံကြည်ထားတာကတော့နိုင်ငံတစ်ခုရဲ့တန်ဋိဌာန်ကိုမြှင့်တင်ပေးတာနဲ့စွမ်းဆောင်ရည်ကိုတိဆောက်ပေးခြင်းအပြင်ဒီနိုင်ငံအတွက်ကိုယ်ပိုင်ရည်တည်နိုင်ရေးခီးစဉ်နဲ့ကိုယ်ပိုင်ဖွံ့ဖြိုးရေးကိုယ်တိုင်လုပ်နိုင်တဲ့အဆင့်ထိရောက်ခီးစနစ်သွားနိုင်မယ်လို့ပါပဲယာယီလက်ထောက်အုပ်ချုပ်ရေးမှူးမလွန်နီကဆက်ပြီ
း So this idea of the journey self reliance I kind of like to say at the end of the day it's a
ဖြစ်တော့ဒီကိုပိုင်ရည်တည်နိုင်ရေးကိုခီးစဉ်တစ်ခုလို့စဉ်းစားချက်ကနောက်ဆုံးပြောရမယ်ဆိုရင်တော့ဖွံ့ဖြိုးရေးလုပ်ငန်းကြီးတစ်ခုလုံးအတွက်ကောင်းတာဖြစ်စေချင်တာကိုပြောသလိုပေါ့နော်ကျွန်တော်တို့နိုင်ငံအနေနဲ့ကတော့ကိုယ်နိုင်ငံပေါ်အခြေဖြူပြီးအဲ့ဒီကိုရောက်ဖို့အသေးစားကြိုးပမ်းသွားမှာပါပြီးတော့အထူးသဖြင့်အာဖရိကအတွက်ဒီတန်ဋိဌာန်စွမ်းဆောင်ရည်တွေကိုတကယ့်ကိုအလေးနက်ထားဆန်းစစ်သွားပြီးဒီနှစ်ချက်လုံးအတွက်တက်နေတဲ့မြတ်အကောင်းဆုံးဘလို့ကူပေးသွားနိုင်မလဲဆိုတာအဖြေရှာသွားမှာပါလို့ပြောသွားတာပါနိုင်ငံတစ်ခုအနေနဲ့ဒီကိုပိုင်ရည်တည်နိုင်ရေးခီးစဉ်မှာဘလို့အနေထားရောက်နေတယ်ဆိုတာကိုသိကြည့်ရင်တော့နောက်တခြားအင်းဒီဂျစ်နိုင်ငံတွေဒါမှမဟုတ်အခြားဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဒီကိစ္စပေါ်တိုင်းရှင်ကြည့်ကျင်တယ်ဆိုရင်တော့ USAID ရဲ့နိုင်ငံဆိုင်ရာလမ်းပြပြပုံတွေကိုသွားကြည့်လို့ရနိုင်ပါတယ်အဲ့ဒီရှင်းရှင်းလင်းလင်းမြင်နိုင်တဲ့ပုံတွေမှာနိုင်ငံတစ်ခုရဲ့ဒီတန်ဋိဌာန်နဲ့စွမ်းဆောင်ရည်တွေကိုကြာနေမျှတာတဲ့အချက်လက်တွေကိုကိုးကားထားပြီးနိုင်ငံတစ်ခုရဲ့ကိုယ်ပိုင်ရည်တည်နိုင်ရေးအားကောင်းမှုနဲ့အားနည်းမှုတွေကိုလည်းဇယား18ခုနဲ့ဖော်ပြထားပါတယ်။ဝင်ငွေနဲ့ဒါမှမဟုတ်အလယ်လက်ရှိတဲ့ဘယ်နိုင်ငံအတွက်မဆိုဒီအချက်တွေကိုသိချင်ရင် http://selfreliance.usaid.gov မှာသွားကြည့်နိုင်ပါတယ်ခင်ဗျာ။
American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။